အစိုးရဝန်ထမ်းတွေရဲ့လက်ရှိရင်ဆိုင်နေရတဲ့စီးပွားရေးကြက်တဲမှုတွေကိုစာနာထောက်ထားတဲ့အနေနဲ့လစာတိုးပေးဖို့အစီအစဉ်ရှိမရှိမေလ25ရက်နေ့ကျင်းပတဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်စည်းဝေးမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့စကိုင်းတိုင်းဒေသကြီးမင်းကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကမေးခွန်းမေးမြန်းခဲ့တာဖြစ်ပါတယ်
။ GDP နဲ့ budget deficit ရဲ့ ratio 5% မကျော်အောင်ဘူးဆိုတဲ့ဒီလို regulation တွေကိုကြောင်းမပြပါနဲ့။ရှင်းသားပြည်သူတွေကဒါတွေကိုစိတ်ဝင်စားဘူး။ရှင်းသားတွေစိတ်ဝင်လာတာကလက်စာတိုးပြီးရက်ကြီးပဲဖြစ်ပါတယ်။အစိုးရကဆိုတာအစတော့ရိုးတာပဲဆိုတာကျွန်တော်လက်မခံပါဘူး။တခြားလို့ရိုးသားတယ်ဘယ်လိုယူသားမလဲကျေးဇူးဘုံပြုမယ်ဆိုတဲ့ဂရိကွေကိုယူသားတော့လက်ခံကျေတော့ဒီခုကျွန်တော်တင်ပြတာကအစိုးရကကျေးဇူးကိုပြန်မကြည့်နိုင်မဲနဲ့လက်စာကိုလုံးဝသုံးပြီးလေးလို့ကျွန်တော်ကဝန်ထမ်းတွေအားလုံးရဲ့ကိုစားတင်ပြတာဖြစ်ပါတယ်
ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးဦးမောင်ဝင်းကအခုလိုပြန်လည်ဖြေချခဲ့ပါတယ
်လက်ရှိနိုင်ငံတော်ရဲ့ငွေကြေးအခြေအနေကြီးရင်းပြပကျွေးမီဘတ်ဂျက်လုံငွေဖြစ်ပေါ်မှုစတဲ့မက်ခရိုစီးပွားရေးအခြေအနေအရရပေါ်မှာမူတည်ပြီးတော့အစိုးရကသုံးစီများကိုစင်ဆက်မပြတ်သုံးသပ်ဆောင်ရွက်ရမှာဖြစ်ပါတယ်နှစ်စဉ်လုံငွေပြနေတဲ့ဘတ်ဂျက်ကိုလုံငွေကြီးထွားလာမှုမရှိသေးဘူးအတွက်ဘတ်ဂျက်လုံငွေနဲ့ GDP ချိုး900ခန့်လုံးဆက်ကျော်လုံးမှုမရှိအောင်စင်ဆက်မပြတ်ကျွန်တော်တို့ထိန်းသိမ်းဆောင်ရွက်ခဲ့ပါတစ်ဖက်ကလည်းရန်ကုန်အရင်းမြစ်တွေကိုတိုးဝါလာစေရဆောင်ရွက်ခြင်းနဲ့အသွင်စီများကိုထူးစီစစ်ချမှတ်ပြီးမှတုံ့ဆွဲစီခြင်းတို့ဆောင်ရွက်နေရတာတော်တော်ကိုယ်စားလှယ်ကြီးများအားလုံးပဲအသိဖြစ်ပါတယ်။ကျွန်တော်တင်ပြခဲ့တဲ့အခြေအနေရရကိုသုံးသပ်ပြီးမှကျွန်တော်တို့သာသာဆုံးသားများကိုတိုးမြင့်ပေးဖို့ရည်ရည်မြင့်များတိုးမြင့်ပေးဖို့ကိုသုံးသပ်ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လောလောဆယ်မှာတိုးမြင့်ပေးရန်အစီအစဉ်ရှိသေးပါဘူး။
ဝန်ထမ်းတွေအနေနဲ့အစိုးရတည်တက်လာပြီးနောက်မှာလစာတိုးမြင့်ရရေးကိုမျှော်လင့်ထားကြပါတယ်။လက်ရှိလစာဟာမိသားစုရှိသူတွေအတွက်မလုံလောက်တာကြောင့်လစာတိုးဖို့မျှော်လင့်နေကြတာဖြစ်တယ်လို့ရန်ကုန်မြို့ကဘဏ်ဝန်ထမ်းတဦးဖြစ်တဲ့မမမိုးတန်းကပြောပါတယ်
။လက်ရှိလစာအမရတကယ်ဒီလစာနဲ့စားနေရတဲ့လူတွေအတွက်ကတော့ပဲအဆင်ပြေမယ်။လစာလေးကျွန်တော်တို့အဆင်ဆိုရင်သိန်း9000နဲ့5000လောက်ပဲရတာဆိုတော့ဘယ်မလွယ်ဘူးလေဒီနေ့ဟိုပဲကားကပဲတက်ကြည့်ဟိုကျမတို့လာရတဲ့နေရာနဲ့မြို့ရဲ့အထိဆိုရင်လက်300တစ်ခါလေးဆိုရင်ကားနဲ့ဆင်စီရရင်600တမနဲ့ထဲနဲ့ညနေ600ဆိုရင်1200ဖြစ်သွားပြီစားလာတောက်တာတွေမပါသေးဘူးလေမုန်စားလာပါအဲ့လိုမျိုးတွေတော့မပါမပြီးတော့စားဖို့တောက်ဖို့နဲ့ဆိုလောက်ပေါ့မှာရေတယောက်စားစရိတ်တောင်မလောက်ဘူးမှာအိမ်ကားနဲ့ဆိုရင်မအိမ်ကားလည်း5000ဆိုတာပြင်5000ဆိုဟိုမျိုးပြင်ပဲထွက်ရမျိုးတဲနဲ့ဟိုကဖြစ်တဲ့နေရာတွေပါလေဆိုဟိုအပေါ်ဆုံးထွားလေးအက်တီတိုက်ခန်းနေပါလေဆိုရင်တော့မှာပဲ3000အဲ့ဒါအနည်းဆုံး9000လို့10000လို့အဲ့ဒါအိမ်ကားလည်းဟာလေအဆောင်နေတဲ့လူတယောက်တည်းတကူရေးသမားအဆောင်နဲ့နေတဲ့လူတောင်မလောက်ဘူးမှာအင်းနေလှမ်းလှမ်းပို့နေကြရတာကျွန်တော်တို့ဖြစ်စီတင်တော့ Ferry တို့ဘာလို့သူများအပြင်ပုတ်ကြီးကလို့ပေါ့နော်ဟို Ferry လေးတို့ဘာလို့စီစဉ်ပေးနိုင်နေအဲ့လိုမျိုးဆိုရင်တော့ဟိုစရိတ်တွေထွက်လာရဲဆိုရင်တော့တကူရီတကာရသမားအတွက်ကတော့လောက်ငါသွားမယ်မှာမိသားစုနဲ့ဆိုရင်တော့မလောက်ပါဘူးဝန်ထမ်းလာစားတော့
အခုလိုလစာတိုးဖို့မျှော်လင့်တဲ့ဝန်ထမ်းတွေရှိတယ်လို့လစာတိုးတာနဲ့အညီကုန်စည်နှုန်းတက်လာမှာကိုစိုးရိမ်နေကြတဲ့ဝန်ထမ်းတွေလည်းရှိနေပါတယ်။ဟင်းတတတက္ကသိုလ်ကကတိကဒေါ်လှရင်မိုးပြောပြတာက
ဝန်ထမ်းတွေရဲ့စိတ်ကြမှာဘာဖြစ်နေလဲဆိုလစာတိုးဖို့မမျှော်လင့်အောင်တိတ်ပြီးတော့တခါတလေကြတော့လေကုန်စည်နှုန်းကိုပဲကျစေချင်ကြတယ်အဲ့လိုဖြစ်တယ်။ဘာလို့ဆိုတော့အဲ့လစာတိုးတာနဲ့အညာကုန်စည်နှုန်းတွေကလိုက်လိုက်တက်တော့ဘာမှမထူးကြဘူး။ပြီးရင် तू ကလေတက်ပြီးသွားရင်ပြန်ကျသွားတာမဟုတ်တော့ဘူးသီလား။အဲ့လိုမျိုးဖြစ်တော့ကြတော့အကုန်လုံးရဲ့ဆန္ဒကကုန်စည်နှုန်းကျဖို့ပုံမျောလင့်ပါတယ်တဲ့လား။ဒီမှာဒီပြင်ဝန်ထမ်းမျိုးမေးကြည့်မိတယ်ပေါ့နော်။မေးကြည့်မိတဲ့အခါမှာသူတို့ကဘာပြောလဲဆိုတော့အဲလာစာတိုးမယ်လို့ပြောတယ်လို့ကိုကပြောလိုက်လို့ချင်းသူတို့ကလည်းဘလို့ပြောလဲဆိုတော့လာစာတိုးဖို့ထဲကုန်စည်နှုန်းချပေးရင်ပို့ပြီးမှန်းတာမယ်ပေါ့နော်။ဘာလို့လာစာတိုးတာနဲ့အမြကုန်စည်နှုန်းကလိုက်တက်နေရင်သူတို့တို့ကလည်းဘာမှမထူးခြားသလိုပါပဲဆိုပြီးအဲ့လိုပြောတယ
်။ဒါတွေကတော့အစိုးရဝန်ထမ်းတွေကိုလာစာတိုးပေးဖို့အစီအစဉ်မရှိကြောင်းစီမံဘဏ္ဍာဒုတိယဝန်ကြီးရဲ့ဖြေကြားချက်နဲ့ဝန်ထမ်းတွေရဲ့လက်ရှိအခြေအနေတွေပေါ်မှာကြားခဲ့ရတာပါ။အစိုးရဝန်ထမ်းတွေအတွက်လစာတိုးဖို့အစီအစဉ်မရှိဘူးဆိုပေမဲ့ခေတ်ကာလအခြေအနေနဲ့မကိုက်ညီတဲ့ဇယိတ်တွေကိုတုံးသက်တိုးမြင့်ပေးဖို့တွေအချိန်မိုလုခစနစ်တွေစုကြေးချီးမြှင့်တဲ့စနစ်တွေကိုပြန်ပြီးကျင့်သုံးနိုင်ဖို့စီစဉ်နေတဲ့အကြောင်းစီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးဦးမောင်ဝင်းကပြေချသွားပါတယ်။အရင်အစိုးရလက်ထက်ပြီးခဲ့တဲ့2017ဇူလိုင်1ရက်နေ့မှာငိမ့်စားဝန်ထမ်းတွေရဲ့ပြင်ဆင်လစာတိုးမြင့်ပေးတာတွေ2012ခုနှစ်ဧပြီလ1ရက်နေ့မှာအပိုထောက်ပံ့ကြေး3000ခွင့်ပြုတာတွေ2013ဧပြီလ1ရက်နဲ့2014ဧပြီလ1ရက်တွေမှာလစာနှုန်းထားအားလုံးမှာ2000စီတပြေးညီတိုးမြင့်ပြင်ဆင်သတ်မှတ်တာတွေလုပ်ပေးခဲ့တယ်လို့ဦးမောင်ဝင်းကပြောသွားပါတယ်ရှင်။